လေးရှားနိုင်ငံမှာနေရကြချင်းပါမယ်အာဆီယံထိပ်သီးဆွေးနွေးပွဲကိုတက်ဖို့အာဆီယံနိုင်ငံတွေကခေါင်းဆောင်တွေကွာလာလာပူမြို့ကိုဒီနေ့ဝင်နေကစတင်ရောက်ရှိနေကြပြီဖြစ်ပါတယ်။ဒီနေ့လာနေဒီကနေ့မှာစတင်မဲ့ထိပ်သီးဆွေးနွေးပွဲမှာဆွေးနွေးကြမယ်အကြောင်းအရာတွေလည်းမြန်မာနိုင်ငံကဒုက္ခသည်တွေအရေး IS အစ္စလာမစ်စစ်သွေးကြွတွေရဲ့လူမျိုးရင်းဆိုင်ရာအန္တရာယ်တောင်တုပ်ပင်လယ်ပြင်တွင်တရုတ်နိုင်ငံကအနေနဲ့သင်ပိုင်းမှုလှုပ်ဆောင်နေတဲ့ကိစ္စနဲ့တောင်တုပ်ပင်လယ်ပြင်အတွင်းမှာပဲလိုက်နိုင်ရမယ့်စီမင်းစည်းကမ်းတွေသဘောတူညီချက်ရရှိရေးအတွက်တရုတ်အစိုးရနဲ့အရှင်မြင့်ဆောင်ရွက်ရေးကိစ္စတွေလည်းပါဝင်ပါတယ်။အာဆီယံရဲ့အဆိုအရစီးပွားရေးအတိုက်အဝန်အပါအဝင်ဒေတာရင်းပူးပေါင်းဆောင်ရွက်ရေးလုပ်ငန်းရပ်တွေကို2015ခုနှစ်ကုန်မှအပြည့်တတ်နိုင်မယ်လို့တာဝန်ရှိသူတွေကပြောပါတယ်။ VOA ကမ္ဘောဒီးယားဌာနကလက်ခံရရှိခဲ့တဲ့၄ဝက်အထောက်အထားတွေအရလည်းတောင်တုပ်ပင်လယ်ပြင်အတွင်းမှာလိုက်နိုင်ရမယ့်စီမင်းစည်းကမ်းတွေကိုအမြန်ဆုံးအပြည့်အဝအကောင့်ထည့်ဖော်နိုင်ရေးအတွက်ဒီထိပ်သီးဆွေးနွေးပွဲမှာတောင်းဆိုသွားမယ်လို့ဆိုပါတယ်။တရုတ်နိုင်ငံနဲ့ထိတဲ့ရင်ဆိုင်မှုဖြစ်ပေါ်ပြီးအချင်းချင်းသွေးကွဲစေမဲ့လောက်ရမျိုးကိုအတက်နိုင်ဆုံးရှောင်ရှားသွားမှာဖြစ်တယ်လို့ထိပ်သီးဆွေးနွေးပွဲကိုအရှင်ဖြစ်လက်ခံကျင်းပနေတဲ့အာဆီယံအလဲကျဥက္ကဋ္ဌမလေးရှားနိုင်ငံနိုင်ငံသားရေးဝန်ကြီးအနီဖာအာမန်ကတင်းငွေနေမှာကျင်းပတဲ့ဒင်းစာရှင်းလင်းပွဲအတွင်းမှာပြောပါတယ်ဒီတော့အတွင်းတောင်တုပ်ပင်လယ်ပြင်ကိစ္စနဲ့ပတ်သက်လို့တရုတ်နိုင်ငံနဲ့အာဆီယံအကြတန်တမာရေးရအဆင်မပြေမှုတွေဖြစ်ပေါ်နေတယ်ဆိုတာကိုလည်းအာဆီယံတွင်းရင်းမှုချုပ်လီလျူမင်းကပြောပါတယ်
Although, ASEAN has been able to engage China actively in those, consultations, there has been, a widening...
ဖြစ်ဆုံဆွေးနွေးမှုတွေမှာအာဆီယံအနေနဲ့တရုတ်နိုင်ငံနဲ့တွေ့ကြွကြဆွေးနွေးနိုင်ပေမဲ့တန်တမာရေးအရဆွေးနွေးမှုတွေနဲ့ပင်လယ်ပြင်အတွင်းတကယ်လက်တွေ့ဖြစ်ပျက်နေတာတွေမှာကွာဟမှုတွေကြီးထွားလာနေပါတယ်တဲ့။ဒါကြောင့်လဲအာဆီယံနဲ့တရုတ်နိုင်ငံတို့အနေနဲ့ပိုပြီးအဓိပ္ပာယ်ပြီးွားတဲ့ဆွေးနွေးညှိနှိုင်းမှုတွေလှုပ်ဆောင်ပြီးအစောပိုင်းကတရုတ်ဘက်ကတရားဝင်ကတိပေးထားတဲ့အတိုင်းလိုက်နိုင်ရမယ့်စီမင်းစည်းကမ်းတွေကိုအကောင့်ထည့်ဖော်နိုင်ဖို့ရည်ရည်ကြီးလိုအပ်နေပါတယ်လို့အာဆီယံအတွင်းရေးမှူးချုပ်လီလျုံမင်းကပြောသွားတာပါ။တရုတ်၊ထိုင်ဝမ်၊မလေးရှား၊ဖိလစ်ပိုင်၊ဗီယက်နမ်နဲ့ဘရူနိုင်းနိုင်ငံတို့ကတောင်တုပ်ပင်လယ်ပြင်အတွင်းကကျွန်းစုတွေကိုပန်ဆန်ကြောင်းအပြိုင်ဆိုင်အငင်းပွားနေကြတာဖြစ်ပါတယ်။ရေကြောင်းပို့ဆောင်ရေးမှာအရေးပါတဲ့လမ်းကြောင်းအပါအဝင်ငါးဖက်လုံငန်းလုပ်နိုင်တဲ့ရေပိုင်နဲ့ရေနံနဲ့တဘာဝတန်းငွေစတဲ့တွင်းထွက်တရံဇာတတွေအများပြားရှိတယ်လို့ယုံကြည်ထားကြတဲ့တောင်တုပ်ပင်လယ်ပြင်ကြီးတစ်ခုလုံးနီးပါးကိုတရုတ်နိုင်ငံကသူတို့ပန်ဆန်ကြောင်းပြောဆိုနေတာဖြစ်ပါတယ်။အာဆီယံအတွက်အရေးအပါဆုံးကုန်သွယ်ဘက်ဖြစ်တဲ့တရုတ်နိုင်ငံအမျက်ထွက်သွားစေမယ့်အရေးကနေရှောင်ရှားနိုင်ဖို့အာဆီယံအဖွဲ့ကဒီပြဿနာမှာသတိထားဆောင်ရွက်နေတာဖြစ်ပါတယ်။